ပလောမြို့နယ်စေုပ်ချုပ်ရေးကြီးညာပြီးနောက်ပိုင်းစစ်ကောင်စီကတပ်ရင်းများများနဲ့ထိုးစစ်ဆင်လာတာကြောင့်စစ်ပြေးဒုက္ခသည်တွေနေရာထပ်မံပြောင်းရွှေ့နေကြရတယ်လို့စစ်ကြောင်တွေကဗီဒီယိုကိုပြောပါတယ်။စစ်ကောင်စီတပ်တွေဟာသူတို့အုပ်ချုပ်လို့မရတဲ့နယ်မြေဒေသတွေကိုပုံမနှိပ်ကွပ်လာတာလို့ပလော PDF ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုမဆုမုံပြောပြပေးပါဦးခင်ဗျာ။
တနင်္လာနေ့တိုင်းပလောမြို့နယ်တင်ငန်းတော်ကျေးရွာဘက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့နေ့ခင်းပိုင်းကစစ်ကောင်စီတပ်အင်အား60ကျော်လောက်ခြေကျင်တဲ့စစ်ကြောင်းထိုးလာပြီးတော့ဒီကနေ့အထိရွာထဲမှာတက်ဆွဲပြီးတော့နေရာယူထားတယ်လို့ရွာကန်တွေက VOA ကိုပြောပြပါတယ်။စစ်ကောင်စီတပ်တွေရဲ့စစ်ကြောင်းဝင်လာတဲ့အချိန်မှာအဝေးကနေလှမ်းမြင်တဲ့အချိန်ချက်ချင်းဆိုသလိုပဲအသက်ဘေးကနေလွတ်အောင်ပြေးလွှားနေကြရတယ်လို့ရွာကန်ပြည်သူတို့ကအခုလိုပြောပြပါတယ်
။ကျွန်တော်တို့စစ်လက်ဆက်နဲ့ကျွန်တော်တို့ဒီဖက်ကိုစစ်ကောင်စီတပ်သားတွေစစ်ကြောင်းတွေထပ်ထိုးလာလို့အခုကျွန်တော်တို့ပြည်ရင်တန်လန်းနဲ့ထုတ်ပြလာတဲ့နေရာနေနောက်ထပ်ပေ900လောက်กว่าအဲ့လောက်ကိုထပ်ဆွဲချထားရတယ်ကခုချိန်ထိရွာထဲကိုပြန်ပွားလို့မရသေးဘူး
။သမ
ီးတို့တွေလည်းတွေထဲမှာပဲပြိမ့်မိနေကြတော့
လက်နက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်ဒေသခံအတော်များများကတင်ငန်းတော်ရွာပတ်ဝန်းကျင်မှာယာယီတဲလေးတွေထိုးပြီးတော့စစ်ဘေးရှောင်နေခဲ့ကြတာပါ။အဲ့ဒီနေရာမှာတော့တိုးကျေးရွာ၊ကတဲ့ကျေးရွာ၊တန်းရှင်ကျေးရွာတင်ငန်းတော်ရွာစတဲ့ဒေသခံရွာနဲ့ချီပြီးတော့ရှိပါတယ်။အခုလိုမျိုးစစ်ကြောင်းထိုးလာတာကြောင့်ဘေးကင်းတဲ့နေရာတွေစီကိုနေရာထပ်မံပြောင်းရွှေ့နေကြရပါတယ်။နောက်ထပ်ရွာကတအူးကတော့သူတို့ခိုလုံခဲ့ကြတဲ့ယာယီတဲနေရာမှာကြံနေတဲ့စားနဲ့ရိတ်ခါတွေကိုစစ်ကောင်စီတပ်တွေကယူဆောင်သွားကြတယ်လို့ပြောပါတယ်
။ဖေဖော်ဝါရီ10ရက်ရနေ့ကတည်းကလည်းဘေးစိတ်ကြောက်လာတာညီမလေးရောက်တယ်။အဲ့ဒီရေကနေပြီးညီမလေးတို့သွားပြေးရတာပဲ။ပြေးရထားကြွှေပြေးရတယ်။ညနေ9နာရီလောက်ရှိပြီးရှေ့ရှာမှာအဲ့အဲ့ခြေကနေသူတို့ညီမလေးတို့ဆယ်ရှောက်နေတဲ့နေရာတဲလေးမှလည်းသူတို့လာပြီးရိတ်ခါလေးလိုက်ဆောက်သွားတာအဲ့မှာ
စစ်ကောင်စီတပ်တွေဟာအရက်သားပြည်သူတွေကိုတွေ့ရင်ဖမ်းဆီးနှိပ်စက်တာကြောင့်စိုးရင်ကြောက်လန့်ပြီးတော့ပြေးလွှားနေကြတာလို့ပြောဆိုကြပါတယ်။ပလောမြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်အင်အားများများနဲ့ပို့ပြီးတော့မှစစ်ကြောင်းဆင်းလာတယ်လို့ဒေသခံတွေကပြောပြပါတယ်။လက်ရှိမှာတော့တိုးကျေးရွာ၊တင်ငန်းတော်ကျေးရွာ၊ရှက်ပုံကျေးရွာစတဲ့ပလောနယ်တစ်ခုမှာစစ်ကြောင်းတက်ဆွဲပြီးနေရာယူထားတယ်လို့ဆိုရတယ်။ရှက်ပုံရွာကတူးကတော့ရှက်ပုံရွာဘက်မှာလက်နက်ကြီးတွေနဲ့မကြာမကြာပစ်ခတ်နေတယ်လို့ပြောပါတယ်။ဒီကနေ့လည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းအခုလိုပြောပြပါတယ
်။ရှက်ပုံရွာဘုန်းကြီးကမှတိုက်ဆိုင်ထားတာလည်းရှိတယ်။ဒီနောက်ပိုင်းကပိုဆိုးလာတာပဲရှိတယ်။အခုဆိုလို့ရှိအခုပြစ်နေတာဆိုလို့ရှိ34ချက်ရှိပြီတဲ့ရွာဆိုတဲ့ပြောတဲ့တရားကြီးပစ်တယ်မကြာမကြာပစ်တယ်ဒီပြစ်တာတော့ရွာထက်တဲ့ပြစ်တာလည်းရှိတယ်။ဟိုဒီမြို့ပေါ်နေပြစ်တာလည်းရှိတယ်အမအလို့ဒီသူတွေကဘာကြောင့်လဲဆိုတော့လက်နဲ့ကြည့်လို့ကြုံရတယ်လက်နဲ့ငယ်ကြတော့ဆိုတော့အဲ့လောက်ဒီအလေးမထားဘူးလက်နဲ့ငယ်ဆိုလက်နဲ့ကြည့်ဆိုကြောင်ရတယ်မချွတ်မိသားစုတွေဆိုလို့ရှိရင်လေဆင်းလင်းဒီလက်ဝဲဒီမီတိုးချင်းမှာနေရတဲ့မိသားစုတွေဆိုနန်းရှိတယ်အမဟိုဒီသူတွေကချိခိုက်လာကြတယ်မြင်လာလာကြတယ်ချိခိုက်လာဆိုတော့ကျောင်းမကြီးတွေလည်းချိခိုက်တယ်လူကြီးတဲ့ဒီကအော်ဒီလည်းပါတယ်လေရှောင်နေရတယ်ဆိုတော့အဲ့လို
စစ်ကောင်စီတပ်တွေကသူတို့အုပ်ချုပ်လို့မရတဲ့ဒေသတွေကိုပိုးပြီးတော့မှနှိပ်ကွပ်နေတယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်သတင်းပြန်ကြားရေးတာဝန်ခံကပြောပါတယ
်သူတို့နိုင်နေလို့မရတဲ့နေမြေဒေသတွေကိုသူတို့ကနေပြီးတော့အင်းနဲ့အားနဲ့တုံးပြီးတော့အဲ့လိုချိန်မုန်းနေဆိုတဲ့အချိန်မုန်းရေးစီစဉ်နေတယ်သူတို့ဒီလိုဆိုပါတယ်သူတို့ပြန်လာတယ်ပေါ့နော်အခုချိန်ကြည့်တော့အနေရယူထားတော့ရှိသေးတယ်ဒီဘက်နဲ့ကြည့်ပြီးနေနေတိုင်းသူတွေကတော့ရှိတာပေါ့နော်အခုကဟိုထပ်ထပြီးတော့မှဟိုဟာဒီပါးနေနဲ့လာတာဒီညီလာလာတာဒီအဲ့ဒါတွေကြီးနေ
လက်ရှိတနင်္လာနေ့တိုင်းပလောနယ်ဘက်ကလက်တလောစီရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်ဆေးအချုပ်ချက်ခံရပြီးပလောမှာစစ်စင်ပြင်းထန်လာတာကိုမဆုမုံပြောပြခဲ့တာပါအခုတော့